မင်္ဂလာပါခင်ဗျာဒီတစ်ပတ်မှတ်မှန်သားသားစကားများစီစဉ်မှာကြမ်းခိုင်တဲ့ဖွံ့ဖြိုးရေးပါတီဗဟိုလုံမှုဆောင်စီဝေးပြီးပြောကြားချက်တစ်ခုနဲ့ပထမဆုံးဖောက်သည်ချလိုပါတယ်ပါတီဥက္ခရာဦးသိန်းစိန်ဟာသမရတာဝန်ထမ်းဆောင်နေရတဲ့အတွက်ပါတီဥက္ခရာယာရုကိုဒုတိယဥက္ခရာသူရဦးရှင်မန်းကတာဝန်ယူထားတာဖြစ်တယ်လို့ကြမ်းခိုင်ရေးပါတီဗဟိုကော်မတီဝင်ဦးသိန်းစိန်ကပြောကြားလိုက်ပါတယ်2015ရွေးကောက်ပွဲမှာသမရအဖြစ်ဝင်ပြိုင်မဲ့သမရဦးသိန်းစိန်နဲ့သူရဦးရှင်မန်းကြားပါတီတွင်းသမရလောင်းရွေးချယ်ရေးသဘောထားကွဲလွဲခဲ့သလားဆိုတဲ့မေးခွန်းတွေထွက်ပေါ်နေချိန်မှာမေလ30ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပါတီပြောခွင့်ရသူဦးသိန်းစိန်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။အဲဒီလိုသမရကြီးကရှင်ပဒီမုံချီကသူကြီးကပါတီတမန်ထဆောင်လို့မရပါဘူး။အဲ့ဒီလိုရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့သူရဦးရှင်မန်းကပါတီဥက္ကဋ္ဌပြန်တာဝန်ယူနေပါတယ်။ပြီးရင်ကျွန်တော်တို့ရွေးကောက်ပွဲအောင်နိုင်ရေးဥက္ကဋ္ဌဖြစ်တဲ့သူ့ပါတီဘူကောမီယာတာဝန်ပေးထားပါတယ်။အဲ့တော့2015ရွေးချယ်ရွေးကောက်ပွဲကျင်းပတဲ့အချိန်ဒီသူကပါတီကိုအောင်နိုင်ရေးကော်မတီဥက္ကဋ္ဌဖြစ်နေမှာဖြစ်ပါတယ
်။ယဟန်တန်ဃာတွေအနေနဲ့သာသနာရေးကိစ္စနဲ့မသက်ဆိုင်တဲ့လောကီကိစ္စတွေမှာပါဝင်လာတာနဲ့ပတ်သက်လို့သူပြောခဲ့တာတွေဟာဗုဒ္ဓဝင်နည်းနဲ့ဗုဒ္ဓသာသနာနဲ့အညီဝေဖန်ထောက်ပြခဲ့တာဖြစ်ကြောင်း NLD အဖွဲ့ဝင်စာရေးဆရာထင်းလင်းဦးကပြောကြားလိုက်ပါတယ်။ဗုဒ္ဓဘာသာယဟန်တန်ဃာတော်တွေကိုဝေဖန်ပြောကြားခဲ့တဲ့အတွက်သာသနာညှိုးနှွမ်းစေမှုနဲ့ဇွန်လ2ရက်နေ့ကအလုကျန်းတဲ့ထောင်ဒဏ်2နှစ်ချမှတ်ခံရပြီးဥထင်လဲဦးကအခုလိုပြောလိုက်တာဖြစ်ပါတယ
်။ဆန်ချပြီးတော့တင်ငန်းဝေးလိုက်ပြီးဆိုတဲ့ဦးကလောကီကိစ္စတွေအလုံးကိုဆုံးလွတ်ခဲ့ကြတယ်။ဇပင်ကိုဆုံးလွတ်တယ်ဆိုတာလူနဲ့မတူတော့အောင်။ဟာလားအပြက်ပြက်အတောက်တောက်နဲ့အစိတ်အပိုင်းဖြစ်တဲ့တင်ငန်းကိုဟာလားဒီဆေးဆိုးကြီးကိုဝတ်တယ်ဆိုတာကလောကီအလှအပကိုဆုံးလွတ်လိုက်တယ်။မိဘကိုဆုံးလွှတ်တယ်တာသမီကိုဆုံးလွှတ်တယ်ဟာလားပိုင်ဆိုင်မှုတွေကိုဆုံးလွှတ်တယ်လောကီကိစ္စအလုံးကိုဗုဒ္ဓဘာသာဘုန်းကြီးကဆုံးလွှတ်ပေးတာဒါအဲ့ဒီဗုဒ္ဓဘာသာတွေမှာဘုန်းတော်ကြီးတွေဟာနေယူမရယူကိစ္စမှာဝင်ပါစရာအကြောင်းမရှိဘူးနော်ဥပဒေပြဋ္ဌာန်းရေးကိစ္စတွေမှာဝင်ပါစရာအကြောင်းမရှိဘူးဟာလားရှေ့တန်းမထွက်နဲ့ဟိုဆန္ဒပြတဲ့ကိစ္စတွေမှာဝင်ပါစရာအကြောင်းမရှိဘူးအနောက်ကနေပြီးတော့ဩဝါဒပေးဒါတွေကတော့ဖြစ်တဲ့နဲ့မဖြစ်တဲ့ဘူးနိုင်ငံတော်အစိုးရကိုဩဝါဒပေးဟုတ်လားအတိုင်းအခံပါတီတွေကိုလည်းဩဝါဒပေးဒီလောက်ပဲဖြစ်တဲ့ဗုဒ္ဓဘာသာမြန်မာဘုန်းကြီးကလောကကိုဆွန့်လွတ်ထားပြီးသားလို့ဖြစ်ပါရဲ့နဲ့အခုလူကိစ္စတွေမှာဝင်ပြီးတော့ပါနေတယ်ရှုပ်ထွေးနေတယ်ဆိုတာအဲ့ဒါဗုဒ္ဓဘာသာဘုန်းကြီးဆက်ဆက်ဟုတ်ရဲ့လားကျွန်တော်တသက်ပြားစီကလိုသေးသလားခင်ဗျားတို့မမြင်ညာဘူးလား
အခုတစ်ပတ်မှာလူပြောများနေတဲ့လေစီဒုက္ခတဲ့အရင်းနဲ့ဘင်္ဂါလီရိုဟင်ဂျာအရေးတွေနဲ့ပတ်သက်လို့ပြောကြားချက်တချို့ကိုလည်းပြန်ပြီးတော့ဖောက်သည်ချလုပ်ပါတယ်။ရိုဟင်ဂျာတွေကိုခွဲခြားဆက်ဆံတာတွေရပ်တန့်ဖို့အမေရိကန်သမ္မတဥပမာကပြောပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့မှာဇွန်လ1ရက်နေ့ကပြုလုပ်တဲ့အရှေ့တောင်အာရှနိုင်ငံတွေကလူငယ်ရေးနဲ့တွေ့ဆုံပွဲမှာသမ္မတဥပမာကအခုလိုပြောလိုက်တာဖြစ်ပါတယ်
။ I think one of the most important things is to put an end to discrimination against people.
ရန်နိုင်ငံကအသွင်ကူးပြောင်းရေးအောင်မြင်ဖို့ဆိုရင်ဘာသာရေးနဲ့အသားအရောင်ခွဲခြားမှုပေါ်အခြေခံပြီးခွဲခြားဆက်ဆံတာတွေကိုရပ်တန့်ရမှာဖြစ်တယ်လို့အမေရိကန်သမ္မတကပြောပါတယ်။ရိုဟင်ဂျာတွေဟာတိတိတသာခွဲခြားဆက်ဆံခံရပြီးထွက်ပြေးရတဲ့အကြောင်းရင်းတွေထဲမှာဒီတစ်ချက်လဲစိတ်တစ်ပိုင်းအနေနဲ့ပါဝင်တယ်လို့အမေရိကန်သမ္မတဥပမာပြောပါတယ်။တကယ်လို့သူ့အနေနဲ့ရိုဟင်ဂျာတယောက်ဖြစ်ခဲ့ရင်ကိုယ်မွေးဖွားကြီးပြင်းရနိုင်ငံကနေထွက်မပြေးပဲကိုယ့်နိုင်ငံထဲမှာပဲကိုယ်နေပြီးကိုယ်အစိုးရစီကကိုယ့်ကိုကာကွယ်စောင့်ရှောက်ဖို့မျက်မျက်တတဆက်ဆံဖို့တောင်းဆိုသွားမယ်လို့လည်းသမ္မတဥပမာပြောပါတယ်။အစိုးရကဘင်္ဂါလီလို့ခေါ်ပြီးတော့ဒေသခံတွေနဲ့နိုင်ငံတကာကရိုဟင်ဂျာလို့ခေါ်နေတဲ့ဟန်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေအရေးနဲ့ပတ်သက်လို့နိုင်ငံသားအခွင့်အရေးပြေဝရခြင်းရင်ပူးပေါင်းဆောင်ရွက်ဖို့နဲ့နိုင်ငံသားအရင်ဖြစ်အောင်လုပ်ဖို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်ကတိုက်တွန်းပြောကြားလိုက်ပါတယ်။ဇွန်လ1ရက်နေ့ကထုတ်လွှင့်တဲ့ DVV Debate အစီအစဉ်မှာဦးမောင်မောင်အောင်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။အမှတ်တကတော့ကျွန်တော်ရဲ့ဒီရခိုင်ပြည်နယ်မှာဒီဘင်္ဂါလီခုနကဒီ IDP တွေပေါ့နော်ဒုက္ခသည်များကိုကျွန်တော်ကမ္ဘာကုလသမဂ္ဂဒါ humanitarian site ကနေပြီးတော့ကျွန်တော်အတက်နိုင်ဆုံးကျွန်တော်အဆင်ပြေအောင်เนาะလူသားချင်းစာနာသောအဖြစ်ကျွန်တော်ပေါင်းစပ်ညှိနှိုင်းဆောင်ရွက်လည်းရှိပါတယ်ဒီနေ့ကျွန်တော်စီမံမှရောက်ရှိနေတဲ့သူများကိုနိုင်ငံသားပေးဖို့ကျွန်တော်စီမံဆောင်ရွက်ခဲ့တယ် 82 ethnic ဆောင်ရွက်ခဲ့တယ်ဒို့တော်လည်းယနေ့အဲ့ဒါအတုံးတော့တစ်ခုကြောင်းမလို့လက်မခံဘူးဒါလည်းဖြည့်ရှင်ရခဲ့တဲ့ပုံစံတစ်ခုပဲကျွန်တော်သူတို့နဲ့တွေ့ရင်ကျွန်တော်အများအားပြောပါတယ်နိုင်ငံသားအခွင့်အရေးရခြင်းနိုင်ငံသားဖြစ်မှရမယ်IDB ဆိုရင်တော့ IDB ခွင့်ရမယ်ရပြီ
တရုတ်မြန်မာနယ်စပ်မှာတရုတ်တပ်မတော်ကစီးရေးလေ့ကျင့်နေရိုင်းနဲ့ပတ်သက်ပြီးတော့ဖိအားပေးတယ်လို့မမြင်တဲ့အကြောင်းမြန်မာနိုင်ငံတွင်တဲ့တဘာနိုင်ငံကဖိအားပေးတာကိုလက်ခံတဲ့နိုင်ငံကြောက်ရွံ့တဲ့နိုင်ငံမဟုတ်ကြောင်းသမရပြောရေးဆိုခွင့်ရှိသူပြည်ချိုင်းဝန်ကြီးဦးရထွတ်ကပြောလိုက်ပါတယ်ဇွန်လ2ရက်နေ့ကလွတ်လပ်တဲ့အာရှအသံ RFA နဲ့ဆက်သွယ်မေးမြန်းချက်မှာဦးရထွတ်ကအခုလိုဖြေကြားတာဖြစ်ပါတယ်
တို့လှုပ်ရှင်းကကျွန်တော်တို့ကိုဖိအားပေးတယ်လို့ကျွန်တော်တို့မမြင်ပါဘူး။ဘာဖြစ်လို့ဆိုတော့မြန်မာနိုင်ငံဟာဘယ်တော့ခါကမှသူများနိုင်ငံရဲ့ဖိအားပေးမှုကိုလက်ခံတဲ့နိုင်ငံ၊ကြောက်ရွံ့တဲ့နိုင်ငံမဟုတ်ဘူးဆိုတာတရုတ်နိုင်ငံလည်းဒါလည်းသိထားပြီးသားဖြစ်ပါတယ်
။စင်စောလည်းတက်ကတသွေးတန်တမိတ်နဲ့အလုလုကြရတဲ့အတွက်လုပ်ငန်းတွေအများကြီးပြီးမြောက်ခဲ့တဲ့အကြောင်းစင်စောလက်ထက်မှာဘာမှမလုပ်ခဲ့ဘူးလို့ပြောသူတွေဟာနိုင်ငံရေးသမားရေပေါ်စီးတွေသာဖြစ်ကြောင်းစင်စောလက်ထက်ကအတွင်းမှုတင့်တဲ့ဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့သူဗိုလ်ချုပ်ကြီးအောင်ခင်ကျုံကပြောကြားလိုက်ပါတယ်။ဆွန်လာတရနေ့ကကမာရွတ်သတင်းမီဒီယာနဲ့တွေ့ဆုံမေးမြန်းချက်မှာဥခင်ညောင်းကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။စစ်ဆိုးရတုန်းကတော့အထက်ကအမိတ်တိုင်းအဲ့ဒီဟာကိုတတူမသိမ့်လို့ရတယ်။အဲ့ဒီလိုလုပ်တဲ့အတွက်လုပ်ငန်းတွေတချို့ကပြီးမောက်တယ်အောင်မြင်တယ်။တချို့ကစစ်ဆိုးရလက်ထက်မှာဘာမှမလုပ်ခဲ့ဘူးဘာမှမဖြစ်ခဲ့ဘူးဆိုတာလိမ့်နာညာလာတယ်အဲ့ဒီတော့စစ်ဆိုးရလက်ထက်မှာဘာမှမလုပ်ခဲ့ဘူးဘာမှမလုပ်ခဲ့ဘူးဆိုတော့အခုပြောနေကောင်းတယ်နိုင်ငံရေးသမားတွေရေပေါ်စီတွေ
အခုတော့မမသားသားစကားများအစီအစဉ်ကဒီလောက်ပါပဲခင်ဗျာကြည့်စုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်